စနေနေ့ကကြောက်တဲ့မြေကမ္ဘာနဲ့ထိမ့်မှတ်ဖြစ်တဲ့ကမ္ဘာတလွားရာနဲ့ချီတဲ့မြို့ကြီးတွေမှာ March of Science လို့ခေါ်တဲ့သိပ္ပံပညာအတွက်ချီတဲ့ပွဲတွေကျင်းပရမှာဥရောပသိပ္ပံပညာရှင်တွေလည်းပါဝင်ပါတယ်။ Atlantic သမုဒ္ဒရာရဝန်းနိုင်ငံတွေကြားတိကျသုတေသနအလုပ်မှုတွေကိုငွေကြေးရပတ်မုံးမှုရောပါလာနေတာအတွက်ဝေဖန်တော်လှန်တဲ့တက်ကြွလှုပ်ရှားမှုတွေထဲမှာအဓိကပါဝင်လာသူတွေကသိပ္ပံနဲ့သုတေသနဆိုင်ရာဝေဖန်သုံးသပ်သူတွေဖြစ်ပါတယ်။ Belgium နိုင်ငံ Lavintech လို့ပါမောက်ခတူကတော့အခုနောက်ပိုင်းအရေးပါတဲ့သုတေသနလုပ်ငန်းတွေအတွက်ရန်ပုံငွေရဖို့အရေးဟာတိတ်ကိုခက်ခဲလာနေတယ်လို့ဥရောပတလွှားမှာဦးစားပေးမှုအနေထားပြောင်းလဲနေတာကြောင့်သိပ္ပံပညာရှင်တွေရဲ့လုပ်ငန်းတွေကိုထိခိုက်စေတယ်လို့ပြောပါတယ်။ဥရောပဆက်မှုလုပ်ငန်းတွေအတွက်ဈေးကွက်တင်စရာထွက်ကုန်တစ်တွေတီထွင်ပေးနိုင်တဲ့သုတေသနလုပ်ငန်းတွေအတွက်ရန်ပုံငွေရဖို့ခက်ခဲတာမို့သိပ္ပံပညာရှင်တွေဟာမတီထွင်နိုင်ဘူးလို့လည်းပြောပါတယ်။ဥရောပသမဂ္ဂကသူ့ဖွဲ့ဝင်နိုင်ငံတွေကိုသိပ္ပံပညာရဲ့အတွက်300ခန့်နှုန်းပဲသုံးဆွဲတင်တယ်လို့ဗတ်ဂျက်ငွေရထားသတ်မှတ်ခဲ့ပေမဲ့နိုင်ငံအများပြားကတော့200ခန့်နှုန်းလိုက်တာသုံးကြတာဖြစ်ပါတယ်။ American ပြည်တော်စုမှသမ္မတဒေါ်နယ်ထရန့်လူလားသူတွေနဲ့အတူဥရောပမှာလည်းလူအများအကျိုက်မျောလိုက်သူတွေဥရောပပေါင်းစည်းပေါ်တန်ဆက်ရှိသူတွေများလာနေတာမို့သိပ္ပံပညာရဲ့အပေါ်မှာအလေးထားမှုတွေလျော့လာတာကိုပြန်ပြီးတော့အလေးထားအောင်အသိပညာပေးဖို့အတွက်ကဘာတဟွန်းလက်တွဲပြီးလှုပ်ဆောင်နိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြတာပါ